ကရပီနယ်ဖရူဆိုမြို့နယ်ရှမ်းပြည်အဆက်ဖေခုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ကရင်နီပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံတွေလည်းရာနဲ့ချီထောင်နဲ့ချီပြီးတော့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီအခြေအနေကို
ကရင်မြူရာကာကွေတာကအန်တီအပူပေါင်းတပ်တွင်မြန်မာစစ်တပ်သူကြားဖေခုံနဲ့ဖရူဆူမြို့နယ်မှာတိုက်ပွဲတုံးကျင်ဖြစ်ပွားခဲ့တယ်လို့ကန်တီအပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။မင်းညကဟိုစားမင်းညတုံးနေရလို့ပြင်းနေရှာပြင်းနေဖေခုံဖဲမော်လေအဲ့ဒီခေါအီလိုဖဲမော်ကဖြစ်တယ်ပြီးတော့မှဒီမော့ဆိုဟိုစောတာဖြစ်တဲ့အဲ့ဒီဗီဒီယိုရအဲ့ဒီပေါ်နာလေးမှာဖြစ်တယ်။ပြန်နေတက်ဖြစ်တယ ယ
်ဘရူဆိုမြို့နယ်နောက်ဘက်ကျန်းခူမိုတိုကြီးွာနဲ့ပီယာကြီးွာကျမ်းမှာအင်အား300လောက်ရှိတဲ့မြန်မာစစ်တပ်ကစစ်ကြောင်း3ကြောင်းနဲ့ထိုးစစ်ဆင်လာတာကိုကရင်နီပူပေါင်းတပ်တွေကခုခံတိုက်ခိုက်ခဲ့ပြီးနေ့လယ်2နာရီလောက်မှတစ်ကြိမ်ညနေ9နာရီခွဲမှတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်ဖဲခုံမြို့နယ်ခေါင်းကြီးကျေးွာနီးမှာလည်းစစ်ကောင်စီသားနဲ့ညနေ9နာရီခွဲမှတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကပြောပါတယ်။ဩဂုတ်လ10ရက်နေ့ကလည်းဖရူဇူမြို့နယ်တူမူခူကျေးွာကြားနဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်ပီတူကျေးွာထက်မှာထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုကရင်နီတပ်တော် KA နဲ့ကရင်နီမျိုးရကာကိုရေးတပ် KNDF ပူးပေါင်းတပ်တို့ကနေမနေ့ချိန်မှာပြေကားတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်ဘက်ကစေဦးထက်မှနဲ့တေဆုံးကြောင်း KNDF သတင်းနဲ့ပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကြားပြည်နယ်ဖရူဇူမြို့နယ်နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်တွင်ပိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပိုက်ပွဲဖြစ်ပွားတဲ့နေရာကဒေသခံပြည်သူတွေလည်းဘေးလွတ်ရကိုဆွတ်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံလူကပြောပါတယ်။
ဒီပါလေကျူးမြောက်တဲ့နယ်မြေမှာသွားပြီးတော့နေနေရတော့ခေခုံမြို့နယ်ဆိုရင်ဒီကဒီပေါင်းအီပေါ်တော့သူသူပဲကျတော့ဒီနည်းနည်းပပကမရှိရကျတော့တော့ထောင်းနဲ့ထောင်းတော့ရှိပြီတင်ရမယ်
ဖဲခုံမြို့နယ်နဲ့ဖရူဇူမြို့နယ်ဆက်မှာရှိတဲ့ခေါင်းဤကျေးရွာနဲ့ဘီတူကျေးရွာပါဝင်ဖရူဇူမြို့နယ်နောက်ဘက်ချမ်းကတူမူခူပီယာခောပါစတဲ့ကျေးရွာသားတွေကဘေးလွတ်ရကိုတိမ်းရှောင်နေကြရပါတယ်ဒီစစ်ဆောင်သူတွေနဲ့စားတော့ရေခက်ခဲရှိတယ်လို့ပြောပါတယ
်ဒီကဒီခက်ခဲတော့ဒီစားဖို့တော့ဖို့စားဖို့ညီရဲအဲ့ဒါတော့ခက်ခဲဖြစ်တယ်ဒီကိုပြီးလည်းဖြစ်တော့ဒီခက်ခဲဖြစ်တယ
်ကရင်နီပြည်နယ်အတွင်းစစ်ကောင်စီတပ်ကနေသုံးစစ်ဆင်မှုတွေပုံမှုလှုပ်ရှားလာတဲ့အတွက်နေညမရွေးတိုက်ပွဲဖြစ်လာနိုင်တဲ့အတွက်မိဘပြည်သူတွေအနေနဲ့ရိတ်ခါစေဝါးတွေကြိုတင်စုဆောင်စားဖို့လဲကရင်နီမျိုးရာကာကွယ်ရေးတပ် KNDF ကနေအသိပေးကြေညာထားပါတယ်အနာသိန်းခပြီးနောက်ပိုင်းမေလာကဆက်လို့မိုးပြဲလွိုက်ကော်တီမိုးစုဖရူစုစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့စွဲကင်ပြီးတော့စစ်ကောင်စီကိုပြေကတိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ်ဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား 9,000 ကျော်နေရာစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ